ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမှာတိုက်ပွဲတွေဖြစ်တာကြောင့်ပျက်စီးဆုံးရှုံးသွားတာတွေကိုပြန်လည်ထူထောင်မယ်ဆိုရင်အနည်းဆုံးကျန်ဝင်15,000လောက်လိုမယ်လို့လောက်ကိုင်းမြို့နယ်ကပြည်သူ့လူတော်ကိုယ်စားလှယ်ကပြောပါတယ်။ဖြစ်ထားတဲ့တိုက်ပွဲတွေကြောင့်ဒေသထွက်ကျန်တန်းချုံနဲ့သိန်းကျော်ဖြောက်ပျက်စီးသွားတဲ့ကြောင်းလည်းပြောပါတယ်။ဒီနေ့ထိလည်းတိုက်ပွဲတွေကြိုးကြားဖြစ်နေတော့မှလောက်ကိုင်းဒေသရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဒီလချောင်းနေကစတင်ပြီးထပ်မံဖြစ်ပွားခဲ့တဲ့လောက်ကန်ဒေတာတိုက်ပွဲကြောင့်လူ3000ကျော်လောက်နေရာစွန့်ခွာတိမ်းရှောင်နေရသလိုဒေတာရင်းမှာနေအဆောက်အုံတွေနဲ့အဓိကဆက်ကျိုးတဲ့ကြံကင်းတွေနဲ့ပျက်စီးဆုံးရှုံးတာတွေရှိနေပါတယ်။2015ခုနှစ်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့လောက်ကန်မြို့မှာဒီတစ်ကြိမ်တိုက်ပွဲတွေကြောင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်ကိုင်နေဆိုရင်ကျပ်ငွေ15,000လောက်လိုအပ်နိုင်ကြောင်းလောက်ကန်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကပြောပါတယ
်။ဒီတော့ကျွန်တော်ဒီပြည်ညာတော့ရောကျွန်တော်တို့နိုင်ငံတော်သမ္မတရဲ့ဒီတန်းရမုံကိုကျွန်တော်တို့တင်လို့ရှိတာပေါ့အခုစင်တော့ဒီပြည်ပြည်ညာနဲ့တော့မရနိုင်တော့ဘူးပေါ့ကျွန်တော်တို့အနည်းဆုံးတော့5ပြည်ညာ10ပြည်ညာတော့ရမှာလေကျွန်တော်တို့ဒေတာပြန်လဲစောင့်ကြည့်ဆိုတာပြန်ပြီးလုပ်နိုင်မှာ
2015ခုနှစ်တိုက်ပွဲတွေအပြီးမှာနေရပြန်များသူတွေနဲ့နေအိမ်ပျက်စီးဆုံးရှုံးသူတွေအတွက်အိမ်အလုံး1,400ကျော်တည်ဆောက်ဖို့ရာထားခဲ့ပြီးအခုအခါအိမ်အလုံး400ကျော်တည်ဆောက်ပြီးစီးပြီးဖြစ်ပါတယ်ဒီအတွက်နိုင်ငံတော်သမ္မတရဲ့တည်ဆောက်ရန်ပုံငွေကနေ3,000ကျားရှိဖို့ကျွတ်တော်မှာတင်ပြထားသလိုဒေတာဦးစီးဖွဲ့ကလည်းစာတင်ဖို့ပြင်ဆင်နေချိန်မှာတိုက်ပွဲတွေထပ်မံဖြစ်ပွားလာခဲ့တာဖြစ်ပါတယ်။လက်ရှိတိုက်ပွဲကြောင့်ခုတ်ပြီးသားကြံတန်းချင်း2,000လောက်ဆုံးရှုံးကြောင်းလည်းဦးကျော်နေနိုင်ကအခုလိုဆက်ပြောပါတယ
်။ဆန္ဒနာမှုတော့ကျွန်တော်တို့လည်းကိုစာတင်ပြီးဒီမှာတော့ရှင်းဟောင်းလို့ကျွန်တော်ရဲ့5-3ပုံတော့ကျွန်တော်ခုတ်ဖို့ကြံတယ်၊ပြန်ဖို့ကြံဆုံးပြီးသားဆိုရင်ကျွန်တော်တို့တဲ့လောက်ဆိုအကုန်လုံးကဟို၆ပြီးမှအကြီးဆုံးအောင်မရှိတော့။ဒါအချိန်နဲ့ပြောလို့ရှိရင်တော့ကျွန်တော်တို့တန်းချိန်နဲ့တက်လို့ဟောထုတ်ဖို့ကြံတယ်၊ပြန်ဖို့ကြံ။ဆုံးပြီးခိုးယူဖို့တော့ဒီတစ်ခေါက်တော့နည်းတော့ပေါ့။ဒီအဆောက်လေးကျောက်ဆူတော့ကြီးတာပေါ့။လုံးကန်းနေတော့ဒီမှာကြွားလေးအများကြီးရှည်လေ။အဲ့မှာတော့တော့ဝါဝါကိုပြတော့တယ်လို့ဆိုတော့ကြားပါလား။တချို့ကတော့နီးလောင်ရဲ့
လောက်ကင်ဒေတာကပြည်သူတွေကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့လောက်ကင်စီယုံအုပ်ဒေါက်တာအောင်မြင့်ထွန်းကတော့လောက်ကင်မျိုးကလက်ရှိအခြေအနေကိုအခုလိုပြောပါတယ
်လောက်ကင်တော့မနည်းများတော့ဟာသူတို့တွေဥစ္စာကနေ107နေတော့ဒီကမျိုးထဲမှာတော့ပြတ်ခတ်မှုတွေရှိသေးတယ်အခုဒီမနက်တော့ဟိုတိုက်ပွဲတော့ပြန်ဖြစ်နေပြန်ဖွင့်နေကြဟုတ်ကဲ့ပြတ်ခတ်မှုတွေရောရှိတော့တော့ကျွန်တော်တို့ဒီရန်လုံတိုင်းပတ်တည်မှာဖြစ်နေကြဟုတ်မနေ့ကတော့သူတို့ဥပဒေနဲ့မှဒီကျွန်တော်တို့မြို့ထက်ဘက်ကိုဟို107နေနဲ့ပြတ်တယ်ကြာ
။လောက်ကင်မြို့မှာကုညီကယ်ဆယ်ရေးဆောင်ရွက်နေတဲ့အခြေအနေကိုလည်းအခုလိုဆက်ပြောပါတယ
်။မနေ့ကတော့ကျွန်တော်တို့တွေဟိုကုညီလိုနေတဲ့လူတွေကိုကျွန်တော်ဒီအနာပိုင်းအဖွဲ့အစည်းနဲ့ပူးပေါင်းပါမယ်။ကျွန်တော်ဒီ Food Company Rider Foundation နဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံတက်စီနေတဲ့တော့အဲလူမှုရေးအဖွဲ့ရဲ့နောက်ပြီးတော့ချိန်နာရှင်ပြည်နယ်မှာပူးပေါင်းမှဆောင်ရွက်နေပါကြာ။ကျွန်တော်တို့ရှိရောက်လာတဲ့လူတွေကိုအဓိကကျွန်တော်ဒီလိုပါအဲ့ကလေးကတော့ဒီလိုဆောက်ဝင်မကောင်းပါဘူးဖြစ်တယ်အဲ့ဒါဆောက်ရှောက်မှုတွေပါဒီစီးကောင်ကလေးတန်းတူနေတာအဲ့ဒီမှာတို့တော့ဆောက်ရှောက်မှုတွေပါပါစားလေတို့တဲ့ပြည်နယ်မှာပြည်နယ်ကျွန်တော်တို့ချင်းချောပို့ပြတာ
လောလောဆယ်မှာလူ9,000လောက်ကိုချင်းရွှေဟော်ဘက်ကိုပို့ဆောင်ပေးထားကြောင်းပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကတော့လောက်ကန်တိုက်ပွဲကြောင့်လူ3,000လောက်နေရစွန့်ခွာတိမ်းရှောင်နေရကြောင်းနဲ့2,000လောက်ဟာနေဆက်ဖြတ်ကျော်ပြီးပြည်နိုင်ငံဘက်ကိုတိမ်းရှောင်နေကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ